ကိုဗစ် -19 ကပ်ရောဂါကာလဖွံ့ဖြိုးဆဲနိုင်ငံတွေကကလေးငယ်တွေအတွက်ပုံမှန်ကာကွယ်ဆေးတွေပေးပို့ဖို့အဟန့်တားရရှိနေတယ်လို့ကမ္ဘာ့ကုလသမဂ္ဂကလေးများရံမုံမွေအဖွဲ့ UNICEF ကပြောပါတယ်။ကိုဗစ် -19 ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်ကာကွယ်ဆေးတင်ပို့ရမှာကြံ့ကြာမှုတွေရှိနေတဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကတန်းနဲ့ချီတဲ့ကလေးငယ်တွေရဲ့အသက်အန္တရာယ်စိုးရိမ်ရကြောင် UNICEF ကသတိပေးလိုက်တာပါ။ပြီးခဲ့တဲ့နှစ်အတွင်းကတင်ပို့ခဲ့တဲ့ကာကွယ်ဆေး 1.5 ဘီလီယံကိုနိုင်ငံပေါင်း100လောက်ကအသက်5နှစ်အောက်ကလေးငယ်45ရာခိုင်နှုန်းအတွက်အလုံလောက်အသုံးပြုနိုင်ကြောင်းလည်း UNICEF ကပြောပါတယ်။အခုကပ်ရောဂါကြာရောက်နေတဲ့အချိန်စီးပွားရေးအရာကျဆင်းမှုတွေနဲ့လေရင်ခီးစင်တွေရန်နာထားရတာကြောင့်ကာကွယ်ဆေးတွေကိုတင်ပို့ဖို့အခက်အခဲရှိနေပြီးဆေးတွေတူလောင်ယူနေမှာပဲရှိနေသေးတယ်လို့ UNICEF အဖွဲ့ကပြောတာပါ။နိုင်ငံအတော်များများကလေးငယ်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးတွေပြက်လက်နေသလိုအာဖရိကတိုက်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း26နိုင်ငံကကလေးငယ်တွေအတွက်စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့လည်းပြောပါတယ်။ကန့်သတ်ချက်တွေကြားကုန်ပစ္စည်းတင်ပို့ကအဆမတန်မြင့်တက်နေတာကလည်းအခက်အခဲတစ်ခုဖြစ်နေတယ်လို့ UNICEF ပြောခွင့်ရမာရီစီမာကာတိုကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အဆမတန်မြင့်တဲ့ကုန်တင်ပို့ကကိုပေးချေဖို့အဆင်မပြေတဲ့အတွက်ကလေးငယ်တွေအတွက်ဝက်သက်နဲ့ပိုလီယိုရောဂါလိုကာကွယ်ဆေးတွေကိုတင်ပို့ဖို့နှောင့်နှေးနေရကြောင်းလည်းပြောခွင့်ရမယ်ရီစီမက်ကာတိုကပြောပါတယ်။ COVID-19 ကပ်ရောဂါမတိုင်ခင်ကာလမှာတော့အသက်တစ်နှစ်အောက်ကလေးသန်း200ကျော်လောက်ဝက်သက်ပိုလီယိုနဲ့တခြားကာကွယ်ဆေးတွေကိုရရှိဖို့အခက်အခဲတွေရှိခဲ့ကြောင်းလည်းသူကပြောပါတယ်။အခုလိုကာကွယ်ဆေးအစီအစဉ်တွေရပ်ဆိုင်းထားတာကြောင့်အထူးသဖြင့်ကျန်းမာရေးဆောင်ရှားမှုစနစ်အားနည်းတဲ့နိုင်ငံတွေအတွက်အခုနှစ်နဲ့နောက်နှစ်တွေမှာကလေးငယ်တွေအသက်အန္တရာယ်စိုးရိမ်ရတဲ့ရောဂါတွေကြုံတွေ့လာရနိုင်တယ်လို့ကမ္ဘာ့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကသတိပေးထားပါတယ်ရှင်။